အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD အစိုးရလက်ထက်ပယ်ဖြတ်ရုပ်သိမ်းတင်တဲ့ဥပဒေတွေကိုမြ мян ဆန်ဆန်ပြင်ဆင်ပြဋ္ဌာန်းနိုင်ဖို့သူရဥရွှေမန်ဦးဆောင်တဲ့ပြည်သူ့လွှတ်တော်ဥပဒေရေးရာကော်မရှင်ကပြည်ထောင်စုလွှတ်တော်ကိုမနေ့ကြာတာပြင်းနေကတင်ပြလိုက်ပါပြီ။ဒီဥပဒေတွေထဲမှာနိုင်ငံရေးအရာဖိနှိပ်တဲ့ဥပဒေတွေကိုပယ်ဖျက်ဖို့အပါအဝင်တောင်သူလယ်သမားအလုပ်သမားအခြေခံလူတန်းစားတွေအတွက်အကျိုးခံစား권ရှိမဲ့ဥပဒေတွေပြင်ဆင်ပြဋ္ဌာန်းနိုင်မှုအချက်တွေပါဝင်နေတဲ့အတွက်ကြိုးဆိုကြောင်းအာရှလူ့ခွင့်ရေးကော်မရှင်ကလည်းပြောပါတယ်။မိုင်းချင်းနိုင်ငံအပြည့်အစုံဆက်ပြီးတော့ပြောပြပေးပါရှင်
။ပြည်သူ့လွှတ်တော်ဥပဒေရေးရာကော်မရှင်ဥက္ကဋ္ဌသူရဥရွှေမန်လွှတ်တော်ကိုတင်ပြထားတဲ့ပယ်ဖျက်ရုပ်သိမ်းပြင်ဆင်တဲ့ဥပဒေ142ခုမှာငိမ့်စုစီပုံမှ18လူမျိုးဖိနှိပ်တဲ့ဥပဒေဖြတ်သိမ်းဖို့အပါအဝင်တောင်သူလယ်သမားနဲ့အလုပ်သမားတွေအတွက်အကျိုးခံစား권ရှိမဲ့ဥပဒေတွေပါဝင်နေတဲ့အတွက်ကြိုးဆိုကြောင်းဟောင်ကောင်ခြေဆိုင်အာရှလူ့အခွင့်အရေးကော်မရှင်ရဲ့မြန်မာနိုင်ငံဆိုင်ရာတာဝန်ခံဦးမင်းလွင်ဦးကပြောပါတယ်
။တင်ပြတဲ့အထင်မှာဘယ်ဥပဒေတွေပါတယ်ဆိုတာကျွန်တော်အလုံးအသေးစိတ်မသိရသေးဘူးလေ။အဲတော့အဓိကအပြင်ကျွန်တော်အကြမ်းင်းသိနေရတာကငိမ့်စုစီနဲ့ပတ်သက်တဲ့ပုံမှန်18ပေးပြပြီးကိစ္စကျွန်တော်သိရတယ်နောက်ပြီးတော့တခါမတရားအသိနဲ့ဆက်တွေ့တဲ့ပုံမှန်ဆက်ခွန်တင်းနှစ်စားတဲ့ဥစားတွေပေးပြဖို့သိရတယ်နောက်ပြီးတော့တခါအခွန်ကောက်ခံခြင်းဆိုင်ရာဥပဒေတွေနဲ့ပတ်သက်လို့ပြင်ဆင်မှုလူတွေကိစ္စတွေပြင်ဆင်မှုတင်ပြမယ်ဆိုတာကိုကျွန်တော်ကြားသိရတယ်ညီလူညီလက်ညီရင်းတောင်းတဲ့မှာအကျိုးစီးပွားကာကွယ်ဥပဒေစားတဲ့ဒီအခြေခံကြတဲ့ပြည်သူလူထုတွေရဲ့စာဝတ်နေရေးကိုအဓိကအထောက်အကူပေးနိုင်မယ်အဓိကအချက်ဒီဥပဒေတွေကိုစပြီးတော့ပြင်မှုစူးစမ်းလိုက်မယ်လို့ကျွန်တော်ကထင်ပါတယ်
။သူရဥရှိမန်းအနေနဲ့အခုလိုဥပဒေတွေအမြန်ဆုံးပြင်ဆင်ရေးဘာကြောင့်အကြံပြုတင်ပြနိုင်တယ်လဲဆိုတာကိုတော့ဦးမင်းလွင်ဦးကအခုလိုသုံးသပ်ပါတယ်
။ဒီဥပဒေရဲ့အားအနေချက်ဒီဘာတွေရှိတယ်ဆိုတာကိုရခင်အစိုးရလက်ထက်ကလေးကသူကိုယ်တိုင်သိပြီးသားဖြစ်ပါတယ်။အဲ့တော့အရင်အစိုးရလက်ထက်မှာဒီဥပဒေနဲ့အထူးကိစ္စရများပြည်စုရေးကော်မတီကနေပြီးတော့ပြည်စုလာတဲ့ဥပဒေတွေကိုသူကိုယ်တိုင်ပဲအတည်ပြုပေးခဲ့တာတွေဖြစ်တယ်။ဥပမာတစ်ခုပြောပြမယ်ဗျာ။ဟိုအဂတိလိုက်စားမှုတိုက်ပြည့်ရေးဥပဒေဆိုပြီးတော့ရခိုင်စိုးရလက်ထက်မှာပြဋ္ဌာန်းနေ။ပြဋ္ဌာန်းတဲ့အခါမှာအဂတိလိုက်စားမှုဆိုတဲ့အတိတ်ပဲပါမလာဘူး။အဲ့ဒီလိုမျိုးဖြစ်တာတွေလည်းကျွန်တော်တွေ့ရတယ်။အဲ့တော့ဒီသမရနဲ့ပြည်သူ့လွှတ်တော်ကြားထဲမှာအခက်အခဲမျိုးစုံတွေတွေ့ပြီးတော့မျိုးရည်ရည်မပြထားနိုင်တဲ့ဥစ္စာတွေတော်တော်များများရှိတယ်ဆိုတော့သူကိုယ်တိုင်လည်းသိပါတယ်အဲ့တော့ဒီအစိုးရအသေးလက်ထက်မှာရခင်အစိုးရနဲ့မတူဘဲနဲ့မူဝါဒတွေပြောင်းလာတယ်အကြံစီအသေးတွေပေါ်ပေါက်လာတဲ့အခါမှာအလုံးမဖြစ်တဲ့ဥရည်ရည်ဘယ်ဥစ္စာတွေပြင်းရမယ်ဆိုတာသူကပိုသိပြီးသားဖြစ်တဲ့အတွက်ယခုလိုမျိုးနှင်းနှင်းများများပြုစုနိုင်တယ်လို့လည်းကျွန်တော်ကထင်နေတယ
်လွတ်တော်ကို၅နှစ်ကြာဦးဆောင်ခဲ့သူဖြစ်တဲ့ဒူရဥရွှေမန်းဟာသူ့ရဲ့အတွေ့အကြုံပေါ်မှာအခုလိုအစိုးရအသင်းနဲ့လွှတ်တော်ကိုကူညီဆောင်ရွက်ပေးနိုင်ဖို့ကြိုးပမ်းချက်ဖြစ်တယ်လို့မြင်ကြောင်း NLD ဗဟိုသုတေသနလမ်းညွှန်အဖွဲ့အတွင်ရေးမှူးကိုမျိုးရန်အောင်သိန်းကဆိုပါတယ
်။သူရောက်အိုးရှင်မန်းကကျွန်တော်ကတောင်စုလွှတ်တော်လာရကနောက်ပြီးတော့လွှတ်တော်နေရမှာပို့ပြီးတော့အာဏာရှိတဲ့ဤသို့လွှတ်တော်ရဲ့ဥပဒေဖြစ်တယ်။တောင်ဆောင်မှု၅နှစ်ပတ်လုံးသူတော်ကသူဥဆောင်နေတယ်ပေါ့ဥဆောင်နေတော့ဒီတက်မှာသူလှုပ်ချင်နေတာလေဘာဖြစ်ဖြစ်နေတာလဲရှိနေလေဒီခုချိန်မှာတော့သူအောင်ပြန်တုံးသက်ပြီးတော့မှဘာတော့မဖြစ်ဖြစ်ဘူးဘာတော့ဖြစ်တယ်လဲဆိုလို့သူသိအစုံမင်းတော့ဥပဒေပြန်ရှင်နေတဲ့ဦးရှင်မင်းတို့ဒီကပုံမြင်လဲလို့ကျွန်တော်မြင်တယ
်ဒီအကြံပြုချက်တွေကိုလွှတ်တော်အနေနဲ့စီစစ်တုံးသက်ပြီးNLD အစိုးရသည်နှင့်ဆွေးနွေးညှိနှိုင်းဖို့အတွက်ဖြစ်တယ်လို့သူရဥရွှေမန်းရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။အခွန်အောက်ဥပဒေတွေ၊တောင်သူလယ်သမားအခွင့်အရေးကာကွယ်ရေးနဲ့အကျိုးစီးပွားမြင့်တင်ရေးဥပဒေစတာတွေကို NLD အစိုးရသည်စတင်တာဝန်ယူချိန်မှာထိရောက်လျင်မြန်စွာဆောင်ရွက်နိုင်ဖို့အကြံပြုတင်ပြထားတာဖြစ်တယ်လို့မင်းကထုတ်ပြန်ချက်ထဲမှာတော့ရေးသားထားပါတယ်ရှင်။